ထိုင်းမြန်မာနယ်စပ်တက်ပြည်နယ်အတွင်းကလူဦးရေအများဆုံးကရင်ဒုက္ခသည်စခန်းဖြစ်တဲ့မဲလာစခန်းလို့ခေါ်တဲ့ဘက်ကလော်ဒုက္ခသည်စခန်းကိုတရင်းနှစ်ပတ်ကြာလော့ခ်ဒေါင်းအဝင်အထွက်မလုပ်ရတားမြစ်ထားပါတယ်စခန်းထဲကဒုက္ခသည်တဦးမှာကိုဗစ်ကပ်ရောဂါကူးစက်နေတာကြောင့်ဇူလိုင်လ5ရက်နေ့ကစပြီးအဝင်အထွက်ပိတ်လိုက်တာဖြစ်ပါတယ်ဒီအကြောင်းထိုင်းခြေဆိုင်တရင်းတောက်မအေးအေးမှာကတရင်ပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ပြည်နယ်တဆောင်ရမ်းမြို့နယ်ထဲမှာရှိတဲ့မဲလာဒုက္ခသည်စခန်းမှာဘန်ကောက်ကနေအလုပ်လုပ်ပြီးပြန်လာသူဒုက္ခသည်တဦးကိုဗစ်ရောဂါဖြစ်လို့မဲဆောက်စည်းရုံးကြီးမှာကုသနေပါတယ်ခုလိုမျိုးဒုက္ခသည်စခန်းထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတယောက်တွေ့ခဲ့ပြီးတဲ့နောက်မေလစခန်းကိုနှစ်ပတ်ကြာဝင်ထွက်ခွင့်အားလုံးပိတ်ပင်လိုက်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုပြောပြပါတယ
်။မင်းကတယောက်တွေ့တယ်။ဘာကြောင့်လဲ။လောလောဆယ်ဆယ်ပြောင်းလာပြီးတော့စခန်းထဲမှာလည်းဘူးဝင်လို့မရဘူးလေ။ဝင်လို့မရတော့ပြောတော့မမဟုတ်လက်ကြီးမှာရှိတာကောင်းနေ။ကောင်းနေတော့ဒီစတုံးဒင်းငါရမှာသူကပြန်ပြက်လာတယ်ပြန်ပြက်တော့အဲ့ဒီမလာခြင်းမလာသူကဒီခုဝင်နေတော့မပြောတာဟု
တ်ကဲ
့သူကပြောတော့သူကနည်းနည်းပူပြီးနာစီပူချီရောက်တော့တော့ပြရတယ်ဆေးမပြောတော့ဒီကပြလိုက်တယ်အဲ့ဒီသူကစကားတော့ပြန်နေတယ်ငါ၄ရက်လား၃ရက်တော့ပြန်နေတော့သူကနေမကားလို့နာစုကကြည့်ရသူကသူတော့အဲ့နဲ့တော့ပြတော့ပေါ်လာတော့ဒီကပြတဲ့ခဏတော့အဲ့ဒီလောလောဆယ်မှာတော့အဲ့ဒီမလာစခန်းမှာဒီနပါတင်းမှာတော့ဒီလောက်တောင်းတဲ့ဖြစ်တယ်။ဒီလိုလောက်တောင်းတဲ့ဒီနပါတင်းမှာ
လူနာကိုစေးရုံပို့ဆောင်ပေးခဲ့တဲ့စခန်းအာဏာပိုင်တွေကိုလည်းကိုဗစ်ရောဂါစောင့်ကြည့်ရေးစခန်းတွေမှာထားပြီးစောင့်ကြည့်နေပါတယ်။မေလာဒုက္ခသည်စခန်းမှာလူဦးရေ4000ကျော်ရှိပါတယ်။ဒါကြောင့်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားမှုမဖြစ်အောင်ကာကွယ်တဲ့အနေနဲ့စခန်းတွင်းအဝင်အထွက်တွေကိုပိတ်ပင်ထားပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း3ခုမှာကိုဗစ်ကယောဂါပိုးကူးစက်သူတွေတွေ့ရှိခဲ့တဲ့အထက်မှာမဲလစခန်းကတော့တတိယမြောက်အတီးပြုတ်လူနာတွေ့တဲ့ဒုက္ခသည်စခန်းဖြစ်တယ်လို့လည်းဥရောပတ်တွေကပြောပါတယ်
။စခန်းတော်မှာတော့မဲလမှာဆိုတော့တတိယပေါ့ပထမဆင်းရတော့ဥပ္ပယ။ဟု
တ်ကဲ
့။ဥပ္ပယမှာဒီတတိယယောက်ကတော့နောက်မှသူထားတယ်
ထိုင်းမြန်မာနယ်စပ်မှာစုစုပေါင်းဒုက္ခသည်စခန်း9ခုရှိပြီးမြန်မာနိုင်ငံကဒုက္ခသည်စုစုပေါင်းတသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာပါဒုက္ခသည်အများစုကကရင်တွေဖြစ်ပြီးပအိုမွန်ကချင်ချင်းရှမ်းရခိုင်ဗမာစတဲ့တခြားတိုင်းရင်းသားလူမျိုးအစုံလည်းရှိပါတယ်တစ်နှစ်တည်းတစ်နှစ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ပံ့ရေးအကူအညီတွေရော့ကျလာတာကြောင့်ဒုက္ခသည်တွေဟာစားတောက်ရေးနဲ့ကျမ်းမာရေးပညာရေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်တချို့ဒုက္ခသည်စခန်းတွေကစခန်းအနီးတစ်ဝိုက်ကထိုင်းလူမျိုးတွေရဲ့စိုက်ခင်းတွေမှာနေစားတွေအဖြစ်ထွက်ပြီးအလုပ်လုပ်နေကြရပါတယ်။ကိုဗစ်ကပ်ရောဂါဖြစ်ချိန်မှာကန့်သက်ပိတ်ဆို့ထိန်းချုပ်တဲ့ဥပဒေတွေကြောင့်ဒုက္ခသည်တွေအနေနဲ့အပြင်ကိုထွက်ပြီးအလုပ်လုပ်ဖို့ကမလွယ်ကူတော့ပါဘူး။ဒါကြောင့်ဒုက္ခသည်တွေဟာစားတောက်ရေးမလုံလောက်တဲ့ပြဿနာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ထားတာပါခင်ဗျာ။